မကွေးတိုင်းညာမြို့နယ်စုံကုန်းကျေးရွာကမင်းလာဆောင်ကိုစစ်တပ်ကလေးဆောင်ကနေနှစ်ကြိမ်ဘုံကျဲတိုက်ခိုက်ခဲ့လို့၁၀ဦးထပ်မံတေဆုံးပြီးတော့အများအပြားဒဏ်ရာရခဲ့တဲ့အကြောင်းစစ်ကောင်စီကိုလက်နက်ကိုင်တိုက်နေတဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့ကပြောပါရယ်မနေ့ကလည်းပေါင်မြို့နယ်ကင်းမရွာမှာလည်းလေကြောင်းတိုက်ခတ်မှုအတွင်း3ဦးသေဆုံးပြီးတော့အသက်မပြည့်သေးသူတွေပါဝင်ခဲ့တဲ့အကြောင်းဒေသခံတွေကပြောပါရယ်မကွေးတိုင်းမှာစစ်ကောင်စီလေကြောင်းတိုက်ခတ်မှုတွေအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစီသူပြောပြပေးပါရှင
်ဒီနေ့ဖေဖော်ဝါရီ25ရက်မနေ့ပိုင်းမှာမကွေးတိုင်းမြိုင်မြို့နယ်စုံကုန်းကျေးရွာဘုံကြီးကျောင်းထဲမင်္ဂလာဆောင်ကျင်းပနေချိန်စစ်တပ်ဘက်ကလေကြောင်းကနေ Jet Fighter နဲ့နှစ်ကြိမ်ဘုံကျဲတိုက်ခိုက်တဲ့အကြောင်းစေဥထမနေသည်ဆိုပြီးတော့အများပြဒဏ်ရရှိခဲ့တယ်လို့ဒေသခံပြည်သူကာကွယ်ရေးအဖွဲ့က VOA ကိုပြောပါရယ်ချက်ဖိုက်တာကနေကျဲချတဲ့ဘုံသီးဟာမင်္ဂလာပွဲကျင်းပနေတဲ့အနီးကချက်ပြုတ်ကျွေးမွေးနေတဲ့ထမင်းစားအဆောင်ပေါ်ကြားရောက်ပောက်ကွဲခဲ့တာပါလေကြောင်းတိုက်ခတ်တဲ့အချိန်တွေနဲ့ပတ်သက်လို့မြိုင်ပကဖတာဝန်ရှိသူကိုလက်ရာကအခုလိုပြောပါတယ်ကျွန်တော
်ချက်ဖိုက်တာနဲ့ပေါ့ပောင်ဝဲရဘုံနဲ့ကျဲသွားတယ်ပထမဆုံးတစ်လုံးမှာလည်းလူကြီးကအတေးများတယ်ကိုထမင်းချက်တဲ့နေရာနဲ့ကြာလာဆိုတော့ချက်ပြီးတော့လည်းနောက်တစ်ခါပြန်လာတယ်ပြန်လာတဲ့ခါကျတော့လည်းကျန်ဒီကနေ့အရာတော့ကြည့်ကြနေပထမတစ်လုံးမှာလည်းဒီစမန်းစားနေတဲ့အချိန်စမန်းချက်နေတဲ့အချိန်နဲ့လူကြီးသားတဲ့အချိန်မှာကြာတော့တော့တော်တော်များကိုကြည့်လိုက်တယ်ခုတတိကလိုက်ကြည့်နေတဲ့ကိုတချို့ဟာတွေကလောင်းကိုကောက်မရဘူးကိုဘာဒီပေါ်ပါလဲမကွဲဘူးဖတ်ပြီးတော့ပြေဆုံးနိုင်တဲ့တိုးလာနေတဲ့အနေအထားကိုကြည့်ရတာဟုတ်တယ်ဗျာတစ်ဆယ်တက်မှာပဲဒီခုကတော့ရှေ့မှာရှေ့ကခုကျွန်တော်ရဲဘော်တွေနဲ့ဒီတိုက်ပွဲဆိုတာအဲ့နာတောင်းဝင်းကျင်တဲ့ရဲဘော်တွေကိုအဲ့မှာတွားခံပြီးတော့ဒီပြန်ပြီးတော့ကဲရပါညာလုပ်ပြီးတော့ခေါ်ထုတ်တာပါညာလုပ်ပြီးတော့ခုဖတ်ပြီးတော့ကို
စုံကုန်းကျေးရွာဟာကြောက်ခွက်ရင်းနှံမှော့အနီးမှာရှိပြီးတော့မင်္ဂလာဆောင်ကလည်းကာကွယ်ရေးတပ်ဖွဲ့ဝင်ဟောင်းတဦးရဲ့မင်္ဂလာဆောင်ဖြစ်ပါတယ်။ကယ်ဆယ်ရေးတွေလှုပ်ဆောင်နေပြီးတော့ဒဏ်ရာရရှိသူတွေကိုစေကူတာပေးနေတဲ့အကြောင်းလဲဒေသခံပြည်သူကာကွယ်ရေးအဖွဲ့ကပြောပါတယ်။လေကြောင်းတိုက်ခိုက်တာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်မှုတစုံတရာမရှိသေးပါဘူး။ဖြစ်ပွားတဲ့နေရာဟာလမ်းပန်းဆက်သွယ်ရေးအခက်အခဲရှိတဲ့အတွက် VOA အနေနဲ့တီးခြားတီးပြူချက်ရဖို့ကြိုးစားနေဆဲဖြစ်ပါတယ်။မကွေးတိုင်းတဲကပဲပေါင့်မြွနယ်တောင်ပိုင်းကကင်းမရွာကိုလည်းမနေ့ကဖေဖော်ဝါရီ24ရက်ညပိုင်းကဆက်တက်လေတီးနဲ့ဘုံကျဲတိုက်ခိုက်တာကြောင့်မြို့သမီး3ဦးသေဆုံးပြီးတော့တဦးဒဏ်ရာရရှိခဲ့ပါတယ်။သေဆုံးသူတွေထဲအသက်မပြည့်သေးတဲ့ကလေးငယ်လည်းပါဝင်တယ်လို့ကင်းမဒေသခံတဦးကခုလိုပြောပါတယ
်။တနားရီ7မိနစ်လို့ကွာကျဲတော့ခံရရတာကကြတော့ဒီမကွေးတိုင်းဒေသကြီးပေါင့်မြွနယ်ကင်းမအုပ်စုကင်းမကျေးရွာရွာကွတ်တက်ဖြတ်ကနောက်ပိုင်းပေါ့အဲ့ရ၃ယောက်နေတယ်မြို့သမီး၃ယောက်18နဲ့ပေါ့ဣတိရိကျော်ဂျီလေးဗင်းချောင်းလူတယောက်ပါတယ်၃နဲ့ချတဲ့အချိန်မှာသူတို့ကဟိုဟာအိတ်ပြောနေတယ်မပေါ့နော်ဒီအကြီးဒေါ်တင်တော့ရကျမကြီးမကောင်းဘူးခေါင်းတော်မထောင်နိုင်ဘူးပေါ့အဲ့ဒေါ်တင်တော့နဲ့အတူသမီးကကျတော့ဣတိရိကျော်သူ့မေတူတူရင်းနဲ့သူတို့ကအိတ်ရတဲ့မှာပဲတည်နေတော့ပေါ့
ကင်းမကြီးရဟာပောက်တောင်ပိုင်းမှာရှိပြီးတော့စစ်တပ်ရဲ့အာဏာသိမ်းပြီးနောက်ပိုင်းမြဝနိုင်ငံမှာနေအိမ်တရားကျော်မိရှုခံရတဲ့ပထမဆုံးကြီးရွာလည်းဖြစ်ပါတယ်နေအိမ်တွေမိရှုခံရလို့ဒေသခံတွေဟာမူလနေအိမ်တွေနေရာမှာယာယီတဲတွေပြန်လည်ဆောက်လုပ်နေထိုင်နေကြသလိုစစ်တပ်ရဲ့နေမီရှင်းလေးထိုးစစ်တွေကြောင့်မကြာခဏဘေးလွတ်ရာတိမ်းရှောင်နေရပါတယ်။ဖေဖော်ဝါရီ23ရက်ကလည်းမကွေးတိုင်းစစ်တုဒ္ဒရာမြို့နယ်ကမုံညင်းကျေးရွာကိုစစ်တပ်လေဒီနဲ့ဘုံကျဲတိုက်ခိုက်တာကြောင့်ဒေသခံတွေရဲ့တဲအိမ်တွေအပေါ်ကိုကျရောက်ပြီးတော့ကလေးငယ်2ဦးအပါအဝင်8ဦးသေဆုံးခဲ့ပြီး5ဦးဒဏ်ရာရရှိခဲ့တဲ့အကြောင်းဒေသခံတွေက VOA ကိုပြောပါတယ်ခင်ဗျာ။